ကမ္ဘာစီးပွားရေးထုတ်တက်မှုအရှိန်အဟုန်တွေဟာအတုံးလုံးမြင့်မားမှုယူကရိန်းပေါ်ရုရှားကျူးကျော်မှုပထဝီဝင်နိုင်ငံရေးပြဿနာတွေအပြင်အခုနောက်ဆုံးအစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေအကြားကစစ်ပွဲကြောင့်မရေရာမှုအသစ်တွေကြုံနေရတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရမောင်ငွေအဖွဲ့ IMF ကသတိပေးလိုက်ပါတယ်။ကမ္ဘာစီးပွားရေးဟာဒီနှစ်မှာ300ခန့်နှုန်းရှိလိမ့်မယ်လို့ခန့်မှန်းထားပေမဲ့ရှိလာမဲ့2024ခုနှစ်မှာနှစ်တသမ900ခန့်နှုန်းလောက်ဖြစ်နိုင်တယ်လို့လည်း IMF ကရှော့ချခန့်မှန်းခဲ့ပါတယ်။ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုဟာပြီးခဲ့တဲ့နှစ်ထဲ3.5%ခန့်နှုန်းရှိနေရကနေရှစ်နှစ်မှာ300ခန့်နှုန်းလောက်သာရှိမယ်လို့ဇူလိုင်လမှာ IMF ကခံမှန်းခဲ့တာဖြစ်ပါတယ်။ COVID ကရောဂါကြောင့်2020ပြည့်နှစ်မှာစီးပွားရေးချွတ်ချုံကျမှုနဲ့ကြုံခဲ့ရပြီးတဲ့နောက်အပြည့်အဝနလမထူနိုင်သေးခင်မှာပဲဖွံ့ဖြိုးမှုတွေနှေးကွေးမဲ့ခံမှန်းချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။